ဓာတုဗေဒပညာရပ်ကိုတခစ်ဆန်းစေတဲ့ကမ္ဘာအသိဉာဏ်ဆုံးဆက်လို့ခေါ်ရမယ် molecule set ကလေးတည်ထောင်သူ၃ဦးကို2016ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုချီးမြှင့်ခဲ့တဲ့အကြောင်းနာနိုနည်းပညာရှင်ဒေါက်တာဆောဝေလာကပြောပြပေးမှာပ
ါဒီ2016ခုနှစ်ဓာတုဗေဒနိုဘယ်ဆုပေးတဲ့အကြောင်းအရာကကျွန်တော်တို့ molecular machine လို့ခေါ်ပါတယ် molecule နဲ့လုပ်ထားတဲ့ဆက်အငယ်စားလေးပေါ့ခင်ဗျာကျွန်တော်တို့ပြောမယ်ဆိုရင်စက်ကြဝဠာတစ်ခုလုံးမှာအငယ်ဆုံးဆက်ကလေးတွေလို့ပြောလို့ရပါတယ်။အဲဒီဟာကသိပ္ပံပညာရှင်၃ဆက်ရှိသွားပါတယ်။ပထမတူကအပမုခဖေဆာစတော့ဒါကကျွန်တော်တို့ Northwestern တက္ကသိုလ်ပါ။ America အခြေခံကပါ။ Now ပမုခ Jean-Pierre Sauvage ကကျွန်တော်တို့ဒီ Strasbourg University ပြင်သစ်ကဖြစ်ပါတယ်။ Now ပမုခ Ben Fehring ကတော့ University of Groningen ဒီ Netherlands ကဖြစ်ပါတယ်။သူကဓာတုဗေဒပညာရှင်တွေပါ။
ကမ္ဘာအသိဉာဏ်ဆုံးဆက်တွေကို molecule နဲ့လွှင့်ရမယ်ဆိုတဲ့အတွေးခေါ်တစ်ကိုတင်ပြခဲ့တာမို့သူတို့ကိုဓာတုဗေဒနိုဘယ်ဆုချီးမြှင့်တာဖြစ်ပါတယ်
။ဆက်ပေါ့နော်ကျွန်တော်တို့မော်တော်ကားအင်ဂျင်လိုဟာမျိုးပေါ့ပြန်လာကြည့်အောင်ဒီလို engine ကိုကျွန်တော်တို့ဘလောက်ထိငယ်ငယ်လေးစောင့်နိုင်မလဲဆိုတော့ကျွန်တော်တို့ဒီဆက်လို့ပြောတဲ့အခါမှာဆက်မှာပါပါလဲဆိုလဲပတ်နေတဲ့အရာပါမယ်ဥပမာဒိုင်နမိုလိုဟာမျိုးပါမယ်ရွှေပြောင်းနိုင်တဲ့ဟာမှာဂီယာလိုဟာမျိုးတွေပါမယ်ဆိုတော့ပင်နီယံလိုဟာမျိုးတွေပါမယ်ပေါ့အဲ့ဒါပေါင်းစပ်ထားတာပေါ့အဲ့တော့ကျွန်တော်တို့ဘလောက်ထိအငယ်စောင့်နိုင်မလဲဆိုတော့ငယ်တဲ့ငယ်တဲ့ငယ်အောင်လုပ်တာဥပမာနာရီမှာကြည့်လို့ရှိရင် mechanical နာရီလေးကိုဖွင့်ကြည့်လိုက်မယ်ဆိုတော့အဲထဲမှာပင်နီယံတက်တက်လေးတွေဖြောက်ထားတာတွေ့ပါလိမ့်မယ်ကျွန်တော်တို့ဒီ Swiss နာရီလိုဟာမျိုးပေါ့နော်လက်ပတ်နာရီလိုဟာမျိုးအဲ့ဒီဟာတွေကတကယ်တော့မငယ်ပါဘူးကျွန်တော်တို့အခုပြောတဲ့ scale နဲ့ပြောမယ်ဒါပေမဲ့ကျွန်တော်တို့အတွက်ကတော့ငယ်တယ်ပေါ့အဲ့တော့ငယ်တဲ့ငယ်တဲ့ငယ်အောင်လုပ်တဲ့ဟာကိုကျွန်တော်တို့ top down approach လို့ခေါ်ပါတယ်နောက်တစ်မျိုးကကျတော့အဲ့လိုလုပ်မဲ့အစားကျွန်တော်တို့ဒီအဲ့တမ်းနေရနေစပြီးတော့ပြန်ပြီးတော့ set တွေကိုတွန့်တဲ့ကိုပြန်ပြီးစောက်ခိုင်းမယ်အဲအဲ့ဒါမျိုးဆိုလို့ရှိရင်ဒီကောင်ကသူကအရန်ကိုငယ်သွားပြီပေါ့နော်အခုလက်ရှိရှိတဲ့ set တွေတဲ့အစားတကယ်ဒီကြော်ကြော်လောက်အစားပေါင်းငယ်မယ်ပေါ့အဲ့လောက်ထိငယ်မယ်ဟာမျိုးလုံးမယ်ဆိုရင်ကျွန်တော်တို့ဒီ molecule တွေနဲ့လုံးရမယ်ဖြစ်နိုင်တယ်ဆိုတော့ဟာကိုပထမဆုံး demonstrate လုပ်တာပေါ့လေပြခဲ့တဲ့သိပ္ပံပညာရှင်၃ဦးဖြစ်ပါတယ်ဒီဟာ revolutionary idea ပေါ့ခင်ဗျာတွေးခေါ်အစ်စ်ပေါ့ဒီသိပ္ပံပညာရှင်၃ဦးကတော့ကျွန်တော်တို့1980-90လောက်မှာအဲ့လောက်ပတ်ဝန်းကျင်ကနေစပြီးတော့ကျွန်တော်တို့ဒီ set လေးတွေကို molecule တွေနဲ့လုံးပြသွားနိုင်တဲ့အကြောင်းသူတို့ရသွားတာဖြစ်ပါတယ
်ဒီသိပ္ပံပညာရှင်တွေဟာဘလို့ set လေးတွေကိုတီထွင်ခဲ့ကြတာပါလဲ
ပမောခ Stoddard နဲ့ Jean-Pierre Sauvage ပေါ့ပြင်သစ်ကပမောခအဲသူတို့နှစ်ယောက်ကဘာကိုလုပ်ပြသွားလဲဓာတုဗေဒနဲ့ပတ်သက်ပြီးတော့ဒီ molecule တွေပေါ့သူက green လေးတွေလို့ကျွန်တော်တို့ set ပြီးတော့ကျွန်တော်တို့သူလုပ်ပြသွားတယ်ဒီပမုခ storer ကဘာကိုဒီထွင်လိုက်နိုင်လဲဆိုတော့ကျွန်တော်တို့ molecule ပဲဒါပေမဲ့သူကပင်နေရလောဟာမျိုးကိုပဲဒီပဲပြောင်းပြန်သွားနိုင်တဲ့ molecule machine ပေါ့နော် molecule set လေးကိုသူဒီထွင်လိုက်နိုင်ပါတယ် Netherlands ကပမုခ professor Fehring ကတော့ဘာကိုဒီထွင်လိုက်တယ်လဲဆိုတော့ molecule car ပေါ့ခင်ဗျာကားလေးပဲအဲ့ကားကကျွန်တော်တို့ရှေ့ကိုသွားမယ်သူကနေသူဒီအလင်းအောင်ပေးလိုက်မယ်ဒါမှမဟုတ် electrical energy ပေါ့လျှက်စစ်တပ်အားပေးလိုက်မယ်ဆိုရင်ဒီကားလေးကသူကသူသွားမယ်ပေါ့ဒါပေမဲ့ဒီကားရဲ့အရွယ်ကကျွန်တော်တို့လက်ရှိကားတွေထက်အစား grade ပေါင်းမြောက်များစွာငယ်ပါတယ်အဲ့ဒီဟာဒါကတကယ်ကိုစိတ်ဝင်စားဖို့ကောင်းတဲ့ဟာပါ
အော်ပမခတောင်းဦးစလုံးသူနီးသူဟန်နဲ့ထွင်ပြီးတော့မှသူတို့ထွင်ကြတာတော့ရည်ရွယ်ချက်တစ်ခုတည်းအဲ့တဘောမျိုးကြောင့်သူတို့တောင်းလုံးကိုပေါင်းပေးတာလားဆက်တမမဟုတ်ဘာကြောင့်သူတို့တောင်းကိုတပေါင်းနဲ့ပေးတာပါ
ရည်ရွယ်ချက်ပေါ့နော်ဒီ molecule ကိုတောင်းလာတဲ့ set တွေနဲ့ပတ်သက်လို့ရှိရင်တော့တောင်းလုံးကဒီထွင်လာတာအဲ့ဒီ area မှာဖြစ်နေတဲ့အတွက်ကြောင့်ဒီတောင်းစုပေးရဖြစ်ပါတယ်ဆက်အမျိုးစားချင်းတော့မတူဘူးပေါ့ခင်ဗျာကျွန်တော်တို့ဒီပထမပမောကနှစ်ဦး professor Stoddard နဲ့ဒီ Jean-Pierre Sauvage ကတော့သူနဲ့ဆက်တရတော့မှာပင်နေရလို့ဟာမျိုးတွေနောက်ဓာတ်လီကားလို့ဟာမျိုးတွေကျွန်တော်တို့ဒီ professor Fehring ကတော့သူကပြောတယ်ဒီ engine ပေါ့ molecule ကားလေးပေါ့အဲ့လိုရှေ့ကိုသွားမယ်ဆိုလို့ရှင်အားမဟုတ်လို့ရှင် motor ပေါ့လဲမယ်ဆိုရင်တစ်ဖက်တည်းကိုပဲလဲရမယ်သူကနှစ်ဖက်ဘယ်နဲ့ညာနဲ့မလဲဘူးဘယ်ဆိုဘယ်တစ်ဖက်တည်းကိုပဲလဲတယ်အဲ့အမျိုးပေါ့ကျွန်တော်တို့ကားသွားလို့ပေါ့ခင်ဗျာကားဘင်းကရှေ့ကိုသွားမယ်ဆိုလို့ရှိရင်တစ်ဖက်တည်းကိုပဲဘင်းကလဲရမယ်ကျိုးကားဘင်းကရှေ့ကိုလဲလဲနောက်ကိုလဲလဲဆိုကားကရှေ့လဲမရောနောက်လဲမရောသွားလိုက်ရှေ့သွားလိုက်နောက်ဆိုးလိုက်ဖြစ်နေမှာပေါ့အဲ့အမျိုးရှေ့တစ်မျိုးတည်းကိုသွားဖို့အတွက်ကိုသူကတီထွင်လိုက်တယ်ပေါ့ molecule နဲ့ဒီတီထွင်မှုကသူတို့ကခင်ဗျ molecule နဲ့တီထွင်လိုက်တာပေါ့ခင်ဗျာအခုကျွန်တော်ကိုယ်တိုင်ရဲ့ပြုလုပ်ရတဲ့သုတေသနာကတော့အဲ့ဒီအထဲမှာပဲကျွန်တော်တို့ကဒါကိုပြန်ပြီးတော့နားလဲအောင်တကယ်အလုံးလုံးနိုင်တယ်မလုံးနိုင်ဘူးဆိုတဲ့ဟာကိုလက်တွေ့ကိုကျွန်တော်တို့ပြန်ပြီးလိုက်ပြီးတော့test လုပ်တာပေါ့ခင်ဗျာအဲ့ဟာမျိုးကျွန်တော်တို့ကဒါလက်ရှိလုပ်နေကြတာပ
ါကဘာပေါ်မှာအသိဉာဏ်ဆုံးဆက်ကလေးတွေပေါ့နော်ဒီလိုဆက်ကလေးတွေလုပ်ပြီးတော့လူတွေရဲ့လူနေမှုဘဝကိုတိုးတက်လာအောင်ဘယ်နေရာတွေမှာဆက်ပြီးတော့အချိုးပြုနိုင်မှာလဲနည်းနည်း session ပြပေးပါစေ
ဟုတ်ကဲ့ဥပမာပြောရမယ်ဆိုလို့ရှိရင်ဒီ Nobel Prize ပေးတဲ့ဒီ committee ကိုရင်ကိုကသူတို့ရှင်းပြထားပါတယ်1830ပေါ့ခင်ဗျာဒါလွန်ခဲ့တဲ့နှစ်ပေါင်း200နီးပါးလောက်တုန်းကကျွန်တော်တို့ပထမအဦးဆုံးဒီ electric motor ကိုကျွန်တော်တို့စတွေ့တဲ့အချိန်ပေါ့အဲ့ဒီအချိန်မှာလူတွေကဒါကိုဘယ်မှာသုံးရမလဲဆိုတော့သိချာမသိကြသေးဘူးအဲ့ဒီတော့အခုကျွန်တော်တို့ motor လို့ပြောလိုက်ရင်နေရာတိုင်းမှာကျွန်တော်တို့သုံးတယ်ကားမှာလည်း motor ပါတယ် computer ထဲမှာလည်း motor လေးပါတယ် hard drive အဲ့လိုမျိုးပေါ့နေရာတိုင်းမှာကျွန်တော်တို့သုံးနေကြပြီအခုဒီပြောတဲ့ဒီ molecule set တွေကတော့ကျွန်တော်တို့သုံးဖို့ဟာတော့အလားအလာအများကြီးပဲရှိပါတယ်ဥပမာပြောရမယ်ဆိုရင်ကျွန်တော်တို့စိတ်ပညာမှာဒီလိုဆက်လေးတွေကိုအထဲထဲမှာကျွန်တော်တို့ဆေးထဲမှာထည့်လိုက်ရင်ဒီဆက်တွေနဲ့ကတ်ကြီးလိုပေါ့ဖြတ်ပြီးတော့ကျွန်တော်ဆေးကိုအထဲကိုထည့်ပြီးနိုင်မယ်သွေးကြောတွေထဲမှာနောက်ပြီးတော့သွေးကြောပိတ်ညာတွေကိုတို့ရှင်းနိုင်မယ်ဥမာပြောရမယ်ဆိုလို့ရှိပါတယ်ဒါဆေးပညာမှာသုံးနိုင်တဲ့ဟာတွေနောက်ကျွန်တော်တို့ဒီတခြားသိပ္ပံပညာရဲ့ဒီမှာဆိုလို့ရှိရင်လည်းဒီ communication ပေါ့ဆဲဖုန်းဝင်ဟာလို့ဒီမှာ electronic နဲ့ပေါင်းပြီးသုံးမယ်ဆိုရင်အမျိုးမျိုးသုံးလို့ရနိုင်ပါတယ်ဦးကျွန်တော်နောက်တစ်ခုပြောပြချင်တာဦးကျွန်တော်တို့ဒီပထမဆုံးကဘာပေါ်မှာနာနိုကားပြိုင်ပွဲကျွန်တော်ပြင်တက်မှာလုပ်ဖို့ရှိပါတယ်နောက်နှစ်မှာပါမတ်လမှာပါဟို first world နာနိုကား race ပေါ့အဲ့ဒီဟာဒီခုနပြောသူ molecule ကားလေးကိုကျွန်တော်တို့တီထွင်ပြီးတော့သွားပြီးတော့ပြန်ရမှာဖြစ်ပါတယ်ဒီဟာဘာလို့ကျွန်တော်တို့ဒါကိုလုပ်တာလဲဆိုတော့ကျွန်တော်ကဘာမှာရှိတဲ့လူသူဟိုနားလည်အောင်ဒီလို molecule ကားလေးတွေကတကယ်ကကျွန်တော်တို့နောက်ပိုင်းမှာကားအနေနဲ့တုံးဖို့မဟုတ်ပါဘူးဒီဟာလေးတွေကကျွန်တော်တို့ဒီရွှေပြောင်းနိုင်တဲ့molecule level ပေါ့အဲ့မှာရွှေပြောင်းနိုင်တဲ့ဆက်လေးတွေအနေနဲ့ကျွန်တော်တို့အသုံးချပြီးတော့ကျွန်တော်တို့ဒီနည်းပညာသစ်တွေကျွန်တော်တီထွင်ဖို့ရည်ရွယ်ချက်နဲ့ဒီဟာကိုပြန်ဝဲလုပ်တာဖြစ်ပါတယ်ဒီ Nobel ဆုကိုဒီဆက်လေးတွေကိုပေးလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဆက်တင်တဲ့ပတ်သက်တဲ့သိပ္ပံပညာမှာနောက်ရှေ့ကိုအများကြီးတိုးတက်လာဖို့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီဟာကိုပေးတဲ့အတွက်ကြောင့်ဆက်အငယ်လေးတွေပေါ့ငငယ်လေးတွေနဲ့ပတ်သက်တဲ့သိပ္ပံပညာရကရှေ့မှာအများကိုတိုးတက်လာဖို့ရှိပါတယ်
နာနိုသိပ္ပံပညာရှင်ဒေါက်တာစောဝေလိုက်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်